မြောက်ကိုရီးယားနိုင်ငံမှာဒုံးကျည်တွေကိုခွဲဝှက်ထားနိုင်တဲ့စခန်းအနည်းဆုံး73ခုရှိနေပြီးဒီစခန်းတွေရှိနေကြောင်းမြောက်ကိုရီးယားဘက်ကနေကြေညာမထားဘူးလို့ Washington အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဗဟိုဌာနကပြောပါတယ်။ကောင်းကင်ကျွရုဓာတ်ပုံတွေမြောက်ကိုရီးယားကနေထွက်ပြေးခိုလုံလာသူတွေကိုတွစ်ဆုံမေးမြန်းချက်တွေ American ထောင်လိုင်းရင်းနဲ့အစိုးရရရှိတွေကိုမေးမြန်းချက်တွေပေါ်မှာအခြေခံပြီးတော့အစိုးရအဖွဲ့မဟုတ်တဲ့ CSIS အဖွဲ့ကတနင်္လာနေ့မှာအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားမှာရှိတဲ့ဒီစခန်းတွေကအကောင်အဝေးမျိုးစုံကိုခန်းနိုင်တဲ့ပဲထင်းတက်ဒုံးကြီးတွေအတွက်တောင်းတဲ့စခန်းတွေဖြစ်ပြီးဒီစခန်းတွေကိုကောင်းကောင်းဖုံးကွယ်ထားတာဖြစ်တဲ့အတွက်ဒါကမြောက်ကိုရီးယားဘက်ကသူ့ရဲ့စီးဆွန့်ရင်ဘယ်လောက်လုံနိုင်လဲဆိုတာဖုံးကွယ်ဖို့လုပ်နေတာပြနေတယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါတယ်ဒီစခန်းတွေကစစ်ကာလတွင်မထင်မှတ်တဲ့တိုက်ခိုက်မှုအန္တရာယ်ခံနေကောင်းကောင်းရှိဖို့မြောက်ကိုရီးယားကဆယ်စုနှစ်နဲ့ချီလေ့ကျင့်ဆောင်ရွက်ခဲ့တဲ့ရုပ်ဖြတ်ဖုံးကွယ်နည်းတွေရောတုံးထားပြီးတော့ကွယ်ဝှက်ထားတယ်လို့ဆိုပါတယ်ဒါပြင်မြောက်ကိုရီးယားမှာဖွင့်ထုတ်မကြေညာတဲ့စခန်းပေါင်း20လောက်ရှိနေနိုင်ပြီးတော့ဒီစခန်းတွေကနိုင်ငံတော်ကပြန့်နှံ့နေတာဖြစ်ပြီးသူတို့ရဲ့မြောက်စခန်းတွေကနေဒုံးပစ်စခန်းတွေစီတည်ပြီးတော့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေရုတ်ချီးလှုပ်ဆောင်နိုင်အောင်ပုံမျိုးလုပ်ထားတယ်လို့ပြောပါတယ်